ရခိုင်ပြည်နယ်မြောက်ပိုင်းအကျန်းဖက်တိုက်ခိုက်ခံရတာသတင်းနှစ်ပတ်နီးပါးကြာမြင့်လာတဲ့အချိန်မှာလုံခြုံရေးအခြေအနေကိုထိန်းချုပ်လာနိုင်ပြီဖြစ်တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါရတယ်။မောင်တော်မြို့ကန်တို့ကတော့ဒေသခံတိုင်းရင်းသားတွေဟာနေရက်စွန့်ခွာထွက်ပြေးနေကြဆဲဖြစ်တဲ့အကြောင်းပြောပါရတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်း30လောက်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကြောင့်မတည်မငြိမ်ဖြစ်ခဲ့တဲ့အခြေအနေကိုအခုအခါမှာစတင်ထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။လက်ရှိလုံခြုံရေးအခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့အတွေ့အကြုံမှဦးတက်မောင်စွေကအခုလိုပြောပါတယ်။
လုံခြုံရေးကတော့ကျွန်တော်တို့ထိန်းချုပ်နိုင်ပါပြီ။ဘင်္ဂလီကတော့ဒါသူတို့ကတော့နော်သူတို့အိမ်တွေကိုဆူပြီးတော့နော်ဟိုခက်ပြေးနေတဲ့ကိစ္စတွေအဲနောက်ကတော့မီဒီယာနေပြီးတော့နောက်ကတက်ကနေပြီးတော့ live လို့ပြစ်ခတ်နေပါတယ်တပ်ဖြတ်နေပါတယ်ဆိုပြီးတော့အန်တန်လုပ်နေတဲ့ဒီအပိုင်းရှိတယ်နောက်တစ်ခုကဒီနေဆက်ဒေသဒီမှာလည်းမှတ်ပြီးဒီအကျန်းဖက်ဒီအခွေထပ်ပြီးတော့ဒီဟိုနော်ဟိုဝင်မယ်ထွက်မယ်တိုက်မယ်ဆိုတဲ့ဒီခေါ်လာခေါ်လာလေးလေးဒုစရရောအစီအပြတ်ထုတ်လုပ်နေပါတယ်
မောင်တော်ဒေတာဘက်ကိုရောက်ရှိနေတဲ့သတင်းမီဒီယာအဖွဲ့တွေကတော့ဒီကနေ့မှာဂေါ်ရူတရရွာနဲ့အလဲတန်ကျော်ရွာတွေမှာမီးလောင်နေကြောင်းရုပ်သံသတင်းတင်ပြတာတွေရှိနေပါတယ်။မောင်တော်မျိုးကရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ဝင်တဦးကလည်းသူတို့မျိုးရဲ့အခြေအနေကိုအခုလိုပြောပါတယ
်။မောင်တော်ရှင်တွေကတော့အခုလက်ရှိကတော့နင်းတင်းနေတဲ့အခြေအနေတွေအဲ့လိုရတယ်။ကျန်းမာတော့ရှိတယ်ဒါပေမဲ့နေနေတယ်အေးဟိုလည်းလည်းတဲနေတော့ဟာဘင်းလေးတက်ကောင်ဟာလည်းလို့စစ်တပ်တွေပါရရှိရအခုတော့အဲ့စစ်တပ်တွေကလည်းလည်းဟိုကြီးရလို့အဆင်မတရဘူးအခုလည်းလို့ကြည့်ဟိုရခိုင်ကျော်တွေကဘုံကတော့ဟာဆက်တင်နေကြတာပဲလူနေအရှင်နေတဲ့ကျော်တွေကဟာစိတ်မချအရှင်ရှင်တွေတော့ဟာကျော်ကြီးတွေကိုတော့ပေါင်းပြီးတော့နေနေရတယ်အဲ့လိုမျိုးရှိရအောင်ဒီဟာမျိုးပေါ်ကဒီကတော့တော်တော်များများတော့စောက်တော့ဖဲဟာစစ်တပ်ဆက်တင်တော့စစ်တပ်ဆက်တင်လာရနေတယ်မျိုးပေါ်မှာလူသုံးပုံပေါ်လို့တပေါ်တော့ရှိတယ
် Facebook နဲ့ Internet စာမျက်နှာတွေပေါ်မှာအစ္စလမ်ဘာသာဝင်တွေကနေအိမ်တွေမီးရှို့တဲ့ဓာတ်ပုံတချို့ဖော်ပြတာတွေရှိခဲ့တယ်လို့ဒါရီဟာအတုယောင်တွေဖြစ်ကြောင်းတုံ့ပြန်ညှင်းဆို့တာတွေလည်းရှိနေပါတယ်ဗုဒ္ဓဦးနေကကျင်းပတဲ့ရခိုင်ပြည်နယ်အရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာရှင်းလင်းတဲ့အခမ်းအနားမှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကသွေးထိုးလှုံ့ဆော်သူတွေကိုအချိန်မီဟန်ကြားဖို့တရားဥပဒေနဲ့အညီအရေးယူဆောင်ရွက်ဖို့အတွက်ညွှန်ကြားထားပါတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတက်မောင်စွေကအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးသူတိုင်းရင်းသား18,000ကျော်လောက်ရှိကြောင်းနဲ့စစ်တွေမျိုးမှ4,000ကျော်လောက်ရောက်ရှိနေကြောင်းပြောဆိုပါတယ်။ကုလသမဂ္ဂကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုအစ္စလမ်ဘာသာဝင်13,000လောက်ရောက်ရှိနေကြောင်းသတင်းထုတ်ပြန်ထားပါတယ်။